ထိုင်းအစိုးရအနေနဲ့နိုင်ငံတွင်းမှာတရားမဝင်နေထိုင်လုပ်ကိုင်နေကြတဲ့အိန္ဒိယနိုင်ငံတွေကအလုသမားတွေအပေါ်ပြင်းထန်တဲ့အရေးယူမှုတွေလုပ်မှာမဟုတ်ပဲနောက်ွယ်ကနေလူကုန်ကူးတဲ့ပွဲစားတွေကိုအတိအခထားအရေးယူနှိမ်နှင်းသွားမှာဖြစ်တယ်လို့ထိုင်းစစ်တပ်အကြီးအကဲကမနေ့ကပြောကြားလိုက်တဲ့နိုင်ငံတော်မေကွန်းအတွင်းမှာထည့်သွင်းဖော်ပြခဲ့ပါတယ်ဒီအတွက်လူကုန်ကူးမှုအများဆုံးဖြစ်နေတဲ့နေရာတွေဖြစ်တဲ့ရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းလုတ်ကင်တဲ့နေရာတွေငါးဖမ်းလှီပေါ်မှာရောင်းစားခံရသူတွေကိုအရင်ဆုံးကယ်ဆယ်ရေးလုပ်ငန်းတွေလုပ်တင်တယ်လို့လဲလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေသူကတိုက်တွန်းကြပါတယ်။မအေးမာကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR2 စောင့်ကြည့်အဆင့်ထဲမှာထည့်ထားခဲ့ပေမဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေကတော့တရားသတိလို့ခေါ်တဲ့အစိုးဆုံးအဆင့်ကိုတတ်မှတ်ခံထားရပါတယ်။ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာထိုင်းနိုင်ငံအတွင်းမှာနိုင်ငံတကာအစိုးရတွေနဲ့ဌာနဆိုင်ရာတွေကိုတွေ့ဆုံခဲ့ပြီးလူကုန်ကူးမှုပပျောက်အောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်လို့လည်းနှိမ်နှင်းမှုတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းကိုလည်းထိုင်းအစိုးရကနိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာအခုလိုပြောဆိုသွားတာပါ။ไอ้สิซอยะข้องซองก็နိုင်ငံတော်ကိုပြောကြားခဲ့တဲ့အထက်မှာရှေ့ပြောင်းလို့သမားတွေနဲ့လုပ်ငန်းရှင်တွေကြားမှာလူကုန်ကူးမှုတွေမရှိအောင်မာဖီးယားဂိုင်းလို့ရာဇဝတ်မှုတွေလုပ်နေတဲ့ဂိုင်းတွေနဲ့သူတို့နဲ့ဆက်ဆက်လှုပ်ဆောင်နေတဲ့ပွဲစားတွေပအဝင်ပတ်သက်မှုမရှိအောင်နှိမ်နှင်းလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောဆိုလိုက်တာပါဂျွန်လ25ရက်နေ့ကပဲနိုင်ငံသားလို့သမားတွေနဲ့လူကုန်ကူးမှုပြဿနာဖြေရှင်းရေးယာယီစီမံချက်အဖြစ်အမိတ်အမှတ်80မြင်းဆောင်299ခုကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒီထဲမှာလူကုန်ကူးမှုတွေ၊လုံအားကခေါင်းပုံဖြတ်မှုတွေ၊အလုသမားတွေကိုအနိုင်ကျင့်စော်ကားမှုတွေမရှိစေရေးတွေလည်းပါဝင်ပါတယ်။ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့လူကုန်ကူးသူတွေကိုကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံတွင်မှာလူကုန်ကူးမှုတွေကိုတိုက်ဖျက်ရေးလှုပ်ဆောင်တဲ့အခါမှာရဲရက်လုပ်ငန်းလှုပ်ဆောင်နေတဲ့နေရာတွေမှာငါးဖက်လုပ်ငန်းတွေမှာရောင်းစားခံရသူတွေကိုကယ်ဆယ်ရေးအရင်လှုပ်တင်တယ်ဆိုပြီးပြောဆိုလိုက်ပါတယ်
။လုံးဝထိန်းချုပ်မှုကင်းစင်တဲ့ပြောရင်လှုပ်မပြောရင်ပြန်ဆိုတဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ပေးပြီးတော့မှတန့်စင်ပလဲရမယ်။နောက်ပြီးတော့အဲ့ဒီငါးလုံးမဲ့မှာနိုင်ပေါင်းမြို့သားခိုင်းဖို့အတွက်အခက်ကြီးငွေမျောစွာပေးနိုင်တဲ့စနစ်မျိုးလုပ်မယ်။ဂျပန်တို့ကိုရီးယားတို့ကိုမြန်မာလူသမားတွေသွားချင်တယ်။ဘာကြောင့်လဲ?ပင်ပန်းတလောက်ကိုအကျိုးရှိတယ်ပြန်ဆန်ရတယ်။ထိုင်းနိုင်ငံအတွင်းမှာငါးလုံးမဲ့မှာငါးဖက်လုံးမဲ့မှာလူအလုသမားရှားပါနေတာကလုံရတဲ့လောက်ကိုပိတ်ဆံမပေးချင်ဘူး။လကားခိုင်းချင်တာကြောင့်ဖြစ်တယ်။အဲ့ဒီလိုမတရားခိုင်းနေတဲ့နေရာကိုအရင်သတ်ဆင်ဖို့လိုတယ်။နောက်ပြီးတော့နေရတဲ့မှာဒေသတရှိတဲ့ကော်တောင်းရင်တော့အဲ့ဒီနေကြတယ်မှာမြန်မာလူသမားတွေလာပြီးတော့လူသင်းတကူနေကြမှာကိုတိုင်ဝိုင်းစတော့ဆပ်ပြီးထိုင်းနိုင်ငံတွေကိုတရားဝင်ပြန်အလောလောကမရှိဖို့လိုတယ်။အဲ့ဒီလိုများမဟုတ်လို့ရှိရင်ဗမာလာချင်တဲ့လူတွေအလုံယုံကိုလာဖို့အတွက်ဘယ်လုံငန်းရှင်မှသွားမခေါ်ဘူး။အလုံလုံချင်တဲ့အလုံသမားတရားကလည်းဘယ်လုံငန်းရှင်ကိုမှဆက်တယ်လို့မရဘူး။ဒါကြောင့်မလို့ဂျာတဲ့မှာမာဖီးယားဂိုင်းတို့ပွဲစားဂိုင်းတို့ဆိုတာရှိနေဦးမှာပဲ။ဒါကြောင့်မလို့တကယ်လို့ဘို့တော့လို့လိမ့်မယ
်ထိုင်းစစ်တပ်ကတာဝန်ရှိသူတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့တို့ဟာမကြသေးရင်ကပဲတွေ့ဆုံခဲ့ပြီးလူကုန်ကူးမှုတွေလုပ်နေတဲ့ဂိုင်းတွေကိုဖမ်းဆီးနိုင်ဖို့အတွက်အချက်အလက်တွေပေးနိုင်ခဲ့ကြောင်းပူးပေါင်းဆောင်ရွက်နိုင်ရေးတွေအတွက်လည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ထိုင်းနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်လို့အစိုးဆုံးအဆင့်ကနေကြော်လွှားနိုင်ဖို့အတွက်စ조사နေပေမဲ့အင်းနီနာချင်းနိုင်ငံတွေကအလုရှာဖွေသူတွေများလာတဲ့အတွက်လူကုန်ကူးမှုတွေဖြစ်လာရကြောင်းပြောဆိုနေတာပါစစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့တရားမဝင်အလုလုပ်နေသူတွေကိုစနစ်တကျလုပ်ငန်းခွင်တွေမှာလုပ်နိုင်အောင်တရားဝင်နေထိုင်ခွင့်နဲ့ကျန်းမာရေးစောင့်ရှောက်မှုရမယ်အလုလုပ်ခွင့်လက်မှတ်တွေကိုလည်းလုပ်ပေးမှာဖြစ်ကြောင်းပြောဆိုထားပါတယ်ကုန်ကျစရိတ်ဘက်ငွေ2580နဲ့ဂျွန်လ30ရက်နေ့ကစပြီးမဟာချိုင်ဒေတာမှာ one stop စာပေဖွင့်ပြီးအလုသမားလက်မှတ်တွေကိုစတင်လှုပ်ဆောင်ပေးတော့မှာဖြစ်ကြောင်းကိုလည်းကြေညာထားပါတယ်ရှင်